ဟုတ်ကဲ့ခင်ဗျာဥက္ကွန်ထုံးရဲ့68နှစ်မြောက်မွေးနေ့ထိမ်းမှအခမ်းအနားကိုရန်ကုန်မြို့ချင်းမိုင်လမ်းဆောင်ကပန်းချံတွင်းမှာရှိတဲ့ရွှေဘဲစားတောက်ဆိုင်မှာနေ့လယ်12နာရီက SNLD အဖွဲ့ကခေါင်းဆောင်တွေကနေဦးဆောင်ကျင်းပခဲ့တာဖြစ်ပါတယ်ဒီဘွဲကိုပြည်တော်စုတိုင်းရင်းသားများအဖွဲ့ချုပ် UN ကခေါင်းဆောင်တွေနဲ့မျိုးဆက်သစ်လူငယ်တချို့လည်းတက်ရောက်ခဲ့ကြတယ်လို့သိရပါတယ်မွေးနေ့ထိမ်းမှကျင်းပခဲ့တာနဲ့ပတ်သက်ပြီးပြည်တော်စုတိုင်းရင်းသားများအဖွဲ့ချုပ်ကခေါင်းဆောင်တူဦးဖြစ်တဲ့ဦးစောဟရီက RFA ကိုအခုလိုပြောပါတယ်
ဖြစ်တဲ့ကျတော့လုပ်နေကြပါလေကျတော့အဲဒါဆိုင်းဆောင်နဲ့ဆူတောင်းကြတော့ဗျာသူတမားကြီးကောင်းလို့ဒါပါပဲကျတော့ဒီကဘာမှမလုပ်နိုင်ဘူးလေဘာသူကလည်းနှစ်ကလည်း96နှစ်ဆိုတော့နေမှာမဟုတ်ဘူးကျတော့ဘာမှမဆန့်တဲ့အချိန်မှာတတိယရတော့ဗျာသူကကျတော့တိုင်းလာညီငယ်ဖွဲ့ပြီးပေါ့ပြင်ရှင်းတန်းတို့လူနိုင်ငွေစိန်းတို့ထောင်ကထားတို့ဒါကတွေးရအောင်လားရှိတယ်ခန္ဓာလူငယ်လေးတွေပေါ့ဗျာမျိုးဆက်တွေပါနည်းနည်းသာစားနေကြကျတော့စားတော့ပြီးရင်သူ့ကိုကတတိယရဲ့စိတ်မှန်းကြီးကဆွေးနွေးကြတာနော်
ဦးခွန်ထွန်းဦးဟာစံပြမြောက်ပိုင်းဒီဘောမြို့မှာ1943ခုနှစ်စက်တင်ဘာလ17ရက်နေ့ကအဖဆက်ကြဆုံနဲ့အမိဆက်ရွှေယုံတို့ကနေမွေးဖွားလာတဲ့သားတယောက်ဖြစ်ပြီးအထက်တန်းကျောင်းသားဘဝကတည်းကရှမ်းမျိုးသားရေးအတွက်တောင်ကြီးမြို့မှာရှိတဲ့တိုင်းယူသလိုခေါ်တဲ့ရှမ်းလူငယ်အဖွဲ့မှာတက်ကြွစွာစတင်ပါဝင်လှုပ်ရှားလာခဲ့သူတူဖြစ်သလိုရန်ကုန်တက္ကသိုလ်ရောက်တဲ့အချိန်မှာလည်းရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းမှာလည်းဥက္ကဋ္ဌဖြစ်တာဝန်ယူဆောင်ရွက်ခဲ့သူတူဖြစ်ပါတယ်1990ပါတီစုံဒီမိုကရေစီရွေးကောက်ပွဲမှာတော့တီဘောမဲဆန္ဒနယ်မြေအမှတ်1ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်တင်မြှောက်ခံရပြီးနောက်1993ခုနှစ်မှာစစ်အစိုးရကကျင်းပတဲ့အမျိုးသားညီလာခံကိုတက်ရောက်ခဲ့ကတိုင်းရင်းသားအားလုံးကိုပိုင်ပြတ်တန်းခွင့်နဲ့တန်းတူညီခွင့်ရရေးတွေကိုအဓိကထားဆွေးနွေးခဲ့သူအဖြစ်ထင်ရှားခဲ့တဲ့ပုဂ္ဂိုလ်တူဖြစ်တယ်လို့လည်းဦးစောဟယ်ရီကဆက်ပြောပါတယ်
ဒါကတော့တကယ်ရှိဖို့ပဲကုံကြခံတယ်လူတွေကိုစီယုံတယ်သူရင်ခေါ်တယ်အမြဲလုပ်တယ်သူအားရင်းလို့ပုံပုံကြောင်တယ်ကျတော့သူဘယ်တော့မှမမေ့နိုင်သူကျေတွေ့လက်ရှိတယ်သူရဲ့ယူဆပြန်တယ်ကျတော့လက်ခံနိုင်တယ်ပြီးတော့တဲ့တဲ့ဒီကောင်တွေသူတွေ့ကိုကျတော့ဆင်ဆင်ပေးတယ်ဘာလို့ဆိုတော့ချမ်းပြင်းနေတဲ့တခွေမဟုတ်ဘူးဒီမှာရှိတဲ့ကြံတိုင်းသားတွေအကုန်လုံးတရင်ချင်းဗမာကြီးလည်းမကောက်ဘူးတကောလုံးပေါ့ဗျာတကောလုံးပေါအောင်သူလုပ်နိုင်တယ်တကယ်တော့ဆောင်ကြောင်ပဲ
2005ခုနှစ်ဖေဖော်ဝါရီလကရှမ်းပြည်အတိုင်းပင်ခံကောင်စီဖွဲ့စည်းရေးနဲ့ဆက်ဆက်ပြီးအာဏာပိုင်တွေကဥက္ကွန်ထွန်းဦးကိုဖမ်းဆီးထိန်းသိမ်းခဲ့ပြီးတဲ့နောက်နိုဝင်ဘာလ3ရက်နေ့မှာအင်းစိန်အကျဉ်းထောင်တွင်လှုပ်ဝက်စီရင်ချက်ချပြီး1093နှစ်နဲ့ဗူတာအိုအကျဉ်းထောင်ကိုပို့ခဲ့ပါတယ်။လော်လောဆယ်ဗူတာအိုအကျဉ်းထောင်တွင်ကျန်းမာရေးအခြေအနေမကောင်းဖြစ်နေသလိုမိသားစုနဲ့ဝေးလံတဲ့အကျဉ်းထောင်ကိုပို့ဆောင်ခံထားရတာကြောင့်သွားရောက်တွေ့ဆုံဖို့ရမှာလဲလမ်းခီးအခက်အခဲတွေရှိတယ်လို့မိသားစုဝင်တွေကတဆင့်ပြောပြကြောင်းဦးစောဟယ်ရီကပဲအခုလိုဆက်ပြောပါတယ်။
အဲ့ပါရတော့ကွာရှိကြရောက်တာရှိတယ်ရှိကြရောက်တာရှိတော့နည်းနည်းပိန်သွားတယ်ပြန်ပြုစင်းကြီးကိုယ်ရင်သွားဆောင်တာတပတ်လုံးဆောင်မှတခါပဲတွေ့ရတော့သူခံစားနေရတော့ဟိုနည်းနည်းသိုးတော့ဗျာကျတော့တော့မတော့ဘူးဗျာသူစင်းကြီးပြောပြတာလျှောက်ပဲရှိရတော့ရှိကြရောက်တာကတော့ခုလိုမပြောက်တဲ့ရောက်တာပဲအဲ့တော့သိုးတော့ဗျာပတ်စံငကိုရတော့ဒီမှာနေတဲ့ဆေးရဆိုတော့တောက်ရတဲ့ပုံကဆေးကိုမျိုးမျိုးတောက်နေတဲ့ပုံကတော့ခုထောင်နဲ့ကြောင်နဲ့အကျတဲ့ရှိတာဗျာဆေးဝယ်ကိုပြုတ်ကိုဆက်သွယ်ကိုနောက်ထားရတယ်ဟိုကူတောင်ထောင်မှဆိုတော့ပြင်းပြင်းအဆုံးမှဆိုတော့သွားရတယ်မလွယ်ဘူးပြထားတယ်ဘာလို့လဲပုံမှန်မရှိဘူးကားတယ်လည်းမရှိဘူးကိုယ်တော်ကိုဆိုးပါဘူးတို့တော်ရထားလာပြက်နေကြ
တယ်ဥက္ကွန်ထုံးဦးပါဝင်ရှမ်းတိုင်းသားခေါင်းဆောင်ကိုဦးကိုစစ်ဆိုးရအာဏာပိုင်တွေကနိုင်ငံတော်ပုံကံမှုနိုင်ငံတော်ကြီးညိုပြက်အောင်ဆောင်ရွက်မှုအသင်းအပင်ဖွဲ့စည်းခွင့်ဆိုင်ရာပြစ်မှုအမျိုးသားညီလာခံအောင်မြင်စွာဆောင်ရွက်ရေးကိုနှောက်ယှက်မှုစတာတွေနဲ့ဆွဲချက်တင်ပြီးထောင်တန်းအနှစ်80ကနေတရားကြော်အထိရှာမှတ်ခဲ့ပါတယ်အဲ့ဒီခေါင်းဆောင်ကိုဦးတဲ့ကဦးမြင့်သားဟာ2006ခုနှစ်မေလ2ရက်နေ့ကတန်တွဲအချင်းထောင်မှာကွယ်လွန်သွားခဲ့တဲ့အတွက်အခုချိန်မှာအချင်းကျနေသူ7ဦးကျန်ရှိနေပါသေးတယ်ခင်ဗျာ